COVID-19 ကာကွယ်ဆေးဆန္ဒခံနေသူတဦးနာမကျန်းဖြစ်ခဲ့ပြီးနောက် American ဆေးကုမ္ပဏီကြီး Johnson & Johnson ကသူ့ရဲ့ကာကွယ်ဆေးဆန္ဒမှုနောက်ပိုင်းအဆင့်တွေကိုရပ်တန့်လိုက်ပါတယ်။ Johnson & Johnson ကသူ့ရဲ့တကြိမ်သာထုံးနှံမှုလိုတဲ့ကာကွယ်ဆေးဆန္ဒမှုတွေကိုမကြသေးခင်ကမှကြည်ကြည်ပြင်းပြင်းဆန္ဒနေခဲ့တာပါ။ဒီဆန္ဒမှုတွေကို American နိုင်ငံအပါအဝင် Argentina, Brazil, Chile, Mexico နဲ့တောင်အာဖရိကနိုင်ငံတွေကနေရာပေါင်း200လောက်မှာလူပေါင်း6000လောက်နဲ့ပြုလုပ်နေတာဖြစ်ပါတယ်။အခုလိုကာကွယ်ဆေးရဲ့တုံ့ပြန်တရားမှုဖြစ်တဲ့နာမကျန်းဖြစ်တာမျိုးကိုဆန္ဒမှုမှာကြုံတွေ့ရဖို့မျှော်မှန်းထားပြီးအထူးသဖြင့်ပါဝင်ဆန္ဒခံသူအတော်များများမှတွေ့ကြုံနိုင်တာကိုလည်းမျှော်လင့်ပြီးဖြစ်တယ်လို့ကျေးရင်ကျေးကွန်မတီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆေးဆန္ဒမှုတွေကိုရပ်တန့်တာကဖြစ်စဉ်တွေကိုလေ့လာဖို့အတွက်ယာယီရဆိုင်တာဖြစ်ပြီးဆန္ဒမှုတွေကိုလုံးဝရပ်လိုက်တာမဟုတ်ဘူးလို့ပြောပါရယ်အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးဆန္ဒမှု3ခုလောက်ပြုလုပ်နေတဲ့အထက်ဒီ Johnson & Johnson ကဆန္ဒနေတဲ့ကာကွယ်ဆေးကတချို့လည်းထိုးဖို့လိုတဲ့အတွက်အားသာချက်တွေရှိနေရပါအခုလိုကာကွယ်ဆေးဆန္ဒမှုတွေကိုရန်နာထားတာဟာဒီ GNG ကုမ္ပဏီကဒုတိယဖြစ်ပါတယ်ပြီးခဲ့တဲ့အစောပိုင်းတုန်းကလည်းစံတက်ခံသူတို့မှပြမကျော်ယူအမိပါရောင်ရမ်းတဲ့ပြဿနာနဲ့ကြုံတွေ့ခဲ့ရတာကြောင့် Oxford တက္ကသိုလ်နဲ့ American AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းပြုလုပ်နေတဲ့ကာကွယ်ဆေးစံတက်မှုတွေကိုညှိနှိုင်းချခဲ့ပါတယ်ရှင်